အာဖဂန်နစ္စတန်နိုင်ငံရဲ့အတွက်အမေရိကန်နဲ့တာလီဘန်တို့ကြားရရှိခဲ့တဲ့သဘောတူညီချက်အစိတ်အပိုင်းတစ်ခုဖြစ်နေ။အာဖဂန်အစိုးရကစွပ်ပေးခဲ့တဲ့တာလီဘန်တွေထဲက600ကိုပြန်ပြီးဖမ်းဆီးလိုက်တယ်လို့အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဒီလူတွေဟာအာဖဂန်အစိုးရတပ်တွေနဲ့အရက်သားတွေတေဆုံးစေတဲ့လှုပ်ဆောင်မှုတွေကိုပြန်ပြီးလုပ်နေတယ်လို့လည်းပြောပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြား2020ဖေဖော်ဝါရီမှာရခဲ့တဲ့သဘောတူညီချက်အရအာဖဂန်အစိုးရကတာလီဘန်အချင်းသား9000ကျော်ကိုပြန်လည်ပေးခဲ့ပြီးအာဖဂန်တပ်သား1000နဲ့အလဲအလှယ်လုပ်ခဲ့တာပါဒီလိုအလဲအလှယ်လုပ်ခဲ့တာကလည်းတာလီဘန်နဲ့အာဖဂန်အစိုးရတို့ကြားငြိမ်းချမ်းရေးအတွက်နှိမ့်နှိုင်းဆွေးနွေးမှုတွေလုပ်ဖို့လမ်းပွင့်စေခဲ့ပါတယ်သမရဟောင်းဒေါ်နယ်ထရန့်လက်ထက်မှာတာလီဘန်တွေနဲ့ချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုပြန်ပြီးတုံ့တက်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကအာဖဂန်မျိုးသားလုံခြုံရေးအကြံပေးကိုတောက်ချနိုင်မှာပဲပြောကြားခဲ့တာပါ